မြန်မာနိုင်ငံကဆက်အာဏာသိမ်းမှုကိုကမ္ဘာနိုင်ငံတချို့မှာပြပရောက်မြန်မာတွေကဆက်လက်ဆန့်ကျင်နေတာမှာအမေရိကန်နိုင်ငံမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာလည်းစနေနေ့ကပြည်နယ်လွှတ်တော်ရှေ့မှာဆန္ဒပြခဲ့ကြပါတယ်။မြန်မာပြည်နယ်ပတ်သက်ပြီးအရေးယူဆောင်ရွက်နိုင်ရေးဘာမဘဲလို့ခေါ်တဲ့ဥပဒေမူကြမ်းကိုအမေရိကန်လွှတ်တော်မှာအတည်ပြုဖို့အတွက်ဆွေးနွေးနေဆဲဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုပိုးပြီးရဖို့အတွက် Boston Free Burma အဖွဲ့ကနေစီစဉ်ထားတဲ့ Democracy Road Trip ခေါ်ဘာမဆိုရက်ဗန်ကာတစည်းဟာအမေရိကန်အလဲပိုင်းပြည်နယ်တချို့မှာလှည့်လည်စီးယုံနေတယ်လို့ဘော့စတန်မြို့ကမြန်မာအရေးလှုပ်ရှားသူမတ်တော်တာထွန်းကျော်ကပြောပါတယ
်ဒီကားကြီးကကျွန်တော်တို့ဒီမက်ဆာချူးဆက်ပြည်နယ်ကနေထွက်သွားတာပြီးခဲ့တဲ့တနင်္လာနေ့ကနေစပြီးထွက်ပါတယ်အခုဘက်ဖလိုကိုရောက်နေပါပြီဒီနေ့ဆိုရင်မနက်ဖြန်ဆိုရင်ဖော့ဝင်းအင်ဒီယားနာကိုရောက်မယ်မြန်မာအများစုရှိတဲ့မြို့တွေမှာသွားတယ်သွားပြီးတော့နောက်ဆုံးမှာကျမတို့ကအောက်တိုဘာ9ရက်နေ့ဝါရှင်တန်ဒီစီမှာတနင်္ဂနွေလုံးအခုပါဝင်မဲ့ဒီဆန္ဒပြပွဲပေါ့နော်ရှစ်လလုံးဆန္ဒပြပွဲအတွက်ကျမတို့ကစုရအနေနဲ့သတ်မှတ်ထားပါတယ
်အလားတူကနေဒါနိုင်ငံမှာလည်းကမ္ဘာလုံးဆရာမြတ်မနေဦးတော်လိုင်းရဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံသား100ကျော်ကဗန်ကူးဗားမြို့အမျိုးသားစားကြီးတဲ့ရှေ့မှာစနေမွန်းလွဲပိုင်းကဆူဝေးပြီးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်အာဆီယံအနေနဲ့ NGO အစိုးရကိုလက်ခံဖို့နိုင်ငံတကာကနေမြန်မာစစ်တပ်ကိုလက်နက်တင်ပို့ရောင်းချနေတာတွေရပ်ဆိုင်းထားဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဇူလိုင်လ18ရက်တနင်္ဂနွေနေ့မှာကိုရီးယားရောက်မြန်မာတွေက Ground Land ပြည်နယ်ချန်ဝမ်ဘူတာရှိမှာစုဝေးပြီးမြန်မာနိုင်ငံကဆင်အာနာတိုင်းမျိုးကိုဆန့်ကျင်ဆန္ဒပြဖို့အတွက်စီစဉ်ထားကြပါတယ်။